ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အကြခင်လပိုင်းအတွင်းမြန်မာနိုင်ငံမှာအစိုးရအဖွဲ့တည်းရဲ့ပေါ်ပေါက်လာတော့မှာဖြစ်ပါတယ်။အစိုးရအဖွဲ့တည်းလို့ပြောတော့ညာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့လက်ရှိအာဏာရ NLD ပါတီကပဲဦးဆောင်ဖွဲ့စည်းမှာပါ။ဒီအစိုးရအဖွဲ့တည်းအနေနဲ့လာမယ့်9နှစ်တန်းအတွင်းတိုင်းပြည်ရဲ့ဘယ်လိုလုပ်ငန်းကဏ္ဍတွေကိုဦးစားပေးအကောင့်အထည်ဖော်လှုပ်ဆောင်နေမှာလဲ။ပိုပြီးအောင်မြင်တဲ့ပြုပြင်ပြောင်းလဲရေးရလဒ်တွေမြင်လာရအောင်ဘယ်လိုလှုပ်ဆောင်နေမှာလဲ။စာရရင်းနဲ့ပတ်သက်ပြီးအခုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်။ Triangle Women တရိအမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါခင်လေး၊ရှမ်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလေလောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါ။ဒါခင်လေးနဲ့ကိုမော်ထွန်းအောင် VOE ဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျ။မင
်္ဂလာပါရှင
်။မင်္ဂလာပါ
။ဆိုတော့ကျွန်တော်ကအကြခင်မှာဟလာဆူရကစ်တက်တော်မယ်ပေါ့လေဆူရသစ်ဆိုမယ်လေအနာရပါတီကတော့လူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပဲပေါ့အဆိုအသစ်လို့ပြောတာကကျွန်တော်တို့လူတွေအကြောင်းလည်းရှိနိုင်နေဆိုတဲ့အတန်နဲ့ကြားထားရတယ်ဆိုတော့အဆိုအသစ်လို့ပဲဆိုကြပါစို့ရုပ်ောက်ပွဲအစ်တခုပြီးသွားတဲ့အခါမှာတက်လာမယ်အဆိုအသစ်ပေါ့ဟလာကျွန်တော်ရှင်းနှစ်မလကုန်လုံးဆိုရင်ဧပြီလတန်းဆိုရင်အဆိုအသစ်စတင်ပြီးတော့လက်ပတ်တော်မယ်လုပ်ငန်းတွေလုံဆောင်တော်မယ်ဟလာဒီချိန်အဆိုအသစ်မှာအရင်တစ်ချိန်ဖွဲ့စည်းပုံနဲ့မတူဘဲနဲ့အပြောင်းအလဲတွေလုပ်ပြီးဖွဲ့စည်းမယ်ဆိုပြီးတော့ NLD တာဝန်ရှိသူတွေကကျွန်တော်တို့ VOE ကိုတခြားသတင်းဌာနတွေကိုပြောထားတာလည်းရှိပါတယ်ဆိုတော့ဒီဆိုဝတ်တည့်ရဲ့နောက်လာမဲ့တက်တန်း9နှစ်မှာဘယ်လိုလုပ်ငန်းတွေများဦးစားပေးပြီးတော့လုပ်စေချင်တယ်လဲကျွန်တော်မက်ကင်လီတို့ကိုမတော်အောင်တို့ရဲ့အမြင်ကိုကျွန်တော်တို့ပြသတဲ့ကိုသင်ကြားစေချင်တာပါဆိုတော့ပထမဦးဆုံးမက်ကင်လီအရင်ဆုံးပြောပါမက်ကင်လီလာမဲ့အဆိုရတည့်အနေနဲ့ဘယ်လိုလုပ်ငန်းတွေကိုများအဓိကဦးစားပေးပြီးတော့လုပ်စေချင်ပါသလဲဆိုတော့ပြောရရင်တော့ကျွန်တော်တို့အများကြီးတော့ရှိမှာပေါ့ဆိုကြပါစို့ကျွန်တော်လည်းနည်းနည်းကန့်သတ်လိုက်အောင်အဓိကဦးစားပေးလုပ်ငန်းကြီး5ခုပေါ့ဒီလို3ခုနဲ့5ခုခြားပေါ့အဲလိုမျိုးစပြီးတော့မကင်ကြီးဆွေးနွေးပေးပါအောင်ဗျာ
အဲတော့ပထမအဆုံးပြောချင်တာကတော့ကျွန်တော်တို့ဒီခုနကကျော်သိန်းပြောသလိုပဲဒီအစိုးရအသစ်လို့ပြောပေမဲ့လည်းဟိုနော်ဟိုအများကြီးနိုင်ရတာတော့ NLD ပဲဆိုတော့အရှိအစိုးရနဲ့လည်းတိတ်မပွားဘူးပေါ့ဒီလားပြောင်းဟောင်းပြောင်းလို့ဆိုတော့ကျွန်တော်တို့ပထမမမနဲ့ကိုပေါ့နော်ပြန်ကြည့်တဲ့အခါမှာလဲဟိုအားသာတဲ့အားနည်းချက်တွေလည်းရှိတဲ့အခါကျတော့နိုင်ငံကိုကျွန်တော်တို့ကမတင်စားပြရသေးပေါ့နော်လှပတဲ့အယောင်သေးဆုံးနဲ့မရှိကားချက်တခုလိုမြင်ရှိနေဆိုရင်တော့အစိုးရရဲ့တော်တော်လေးဆိုတော့ DPG ကားကိုရေးဆွဲနဲ့အကြည့်စရာပေါ့နော်အကြည့်စရာဆိုတော့ပထမ9နှစ်တုန်းကတော့ကျွန်တော်တို့ကကင်ပတ်ရှာရယ်ခဲတန်ကြီးစုတ်တန်ကြီးရှာရတဲ့ကာလလိုသင်စားချင်ဆိုတော့အစင်းနဲ့လည်းမဖြစ်ဘူးပေါ့နော်အစင်းနဲ့မဖြစ်တော့ရရာလေးကိုဆွဲပြီးတော့လောက်ရတာရှိတဲ့ဒီမှာကုန်ချမ်းစုနေရတဲ့အခါလို့ပေါ့နော်ဘလို့ဆွဲမလဲလို့စဉ်းစားရတဲ့အခါနဲ့ပဲပြီးသွားတယ်ဆိုတော့ဒီလာမဲ့တက်တန်း9နှစ်ကတော့ပုံပေါ်ရတော့မယ်စက်တန်မှာပုံပေါ်ရမယ်ဆိုရင်လည်းကျွန်တော်တို့ကတကယ်ပကြီးဆရာနေနဲ့စဉ်းစားရမှာငါတို့နိုင်ငံကိုဘလို့ပုံပေါ်မှာလဲအရင်အရေးကြီးပါတယ်ဒီခါမှာပုံပေါ်အောင်မပေါ်ပြလို့မရတော့ပါဘူးเนาะကျွန်တော်တို့9နှစ်ကတော့ကျွန်တော်တို့အားလုံးကနားလည်မှုနေနေခဲ့တယ်ဒါပေမဲ့ဒီ9နှစ်မှာတော့ပုံပေါ်အောင်ပေါ်ရတော့မယ်အဲ့တော့စပါတဲ့ရံသွေးစုံနဲ့ပကြီးကချက်ဆွဲမဲ့ပကြီးစရာတွေကိုထိုင်ခါရောတကယ်သူ့အလုပ်ကိုသူပြပြနေနဲ့ကျွန်းကျန်းကျင်ကျင်လုတ်တက်ပြီလားလုံနိုင်ဘူးဒီလားလုတ်ဖို့ရောဆန္ဒတွေရှိနေရဲ့လားဆိုတဲ့ဟာလေကျွန်တော်တို့အတွက်မျိုးကောင်းတစ်ခုဖြစ်တယ်အဲ့တော့ကျွန်မပြန်ကြည့်ပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့တက်တန်းလုပ်ခဲ့တဲ့ဟာတွေမှာဘယ်သူမှဆိုဒါနေဆန်းခဲဖို့လိုရတဲ့ကိစ္စတွေလည်းရှိမယ်ကျွန်မတို့မှာဒီမိုကရေစီလို့လွတ်တော်လို့ဆိုတာလည်းသိကျင်သားမရသေးတဲ့အခြေအနေဖြစ်တဲ့အတွက်ဟိုအာတာရာအားနည်းတာရှိခဲ့တာကိုကျွန်မတို့အပြစ်မပြောတော့ဒါပေမဲ့ပြန်ပြီးတော့သုံးသက်စီချင်တယ်။နော်ပြန်ပြီးတော့သုံးသက်စီချင်တယ်။ဒါလို့ဆိုတော့နောက်ထပ်အစိုးရအစ်စ်တစ်ခုဖြစ်သွားတာမဟုတ်ဘူး။ဒီလူတွေဥဆောင်နဲ့ဥဆောင်မှုတစ်ခုရဲ့ခေါင်းဆောင်တစ်ဦးရဲ့နောက်ကပါမဲ့အဲလူတွေပဲဖြစ်တဲ့အခါကျတော့တည်တည်ချာချာသုံးသက်စီချင်တယ်။အားနဲ့ချက်အားနဲ့တာချက်ဘာတွေနဲ့လုံနိုင်ပြီးတော့ဘာတွေနဲ့မလုံနိုင်ခဲ့ဘူးလဲဆိုတာကိုသုံးသက်ပြီးတော့သင်ခန်းစာပြီးတော့ဆွေးဆက်မှုတွေတော့လုပ်စီချင်တယ်ဆိုတော့ဒါကမှအရေးကြီးဆုံးအနေနဲ့ပြောချင်တာ
ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့ဆွေးဆက်ပြီးတော့ကျွန်တော်တို့ခုနပြောတဲ့ဟလာဘယ်လိုလုပ်ငန်းမျိုးတွေအဓိကဦးစားပေးလုပ်စေချင်လဲဆိုတော့ကျွန်တော်တို့ဆက်သွားကြမယ်ဆိုတော့ကိုမော်ထွန်းအောင်နေနဲ့ရောအခုဒီအဖွင့်ပိုင်းမှာကိုမော်ထွန်းအောင်ပထမဦးဆုံးပြောချင်တဲ့စကားပါများရှိပါလဲ
ဟုတ်ဒီ9နှစ်ကကျွန်တော်တို့ဒါရှင်းနေပါတယ်ကျွန်တော်တို့ပြည်သူရန်နေပြီးတော့အစိုးရအစ်စ်ကိုမန်ဒိတ်အစ်စ်တည်းရပေါ့နော်တခဲနဲ့ပေးလိုက်တဲ့လက္ခဏာလို့လည်းကျွန်တော်တို့မြင်ရပါတယ်အဲဒီလက္ခဏာရဲ့နောက်ွယ်မှာသူရဲ့ context ရှိရပေါ့နော်ဖြစ်လာရတဲ့အကြောင်းရင်းတွေရှိအဲ့ဒါကတော့ကျွန်တော်တို့ဒီလွတ်တော်ထဲမှာဒီ civilian ပေါ့နော်အရတားတွေက85%ခန့်လုံးပဲအာဏာရတဲ့ဥစ္စာတွေ နောက်တစ်ခါကျတော့ဒီစက်တက်ကနေပြီးတော့ကျွန်တော်တို့ဗီဒီယိုပေါ့နော်ဗီဒီယိုအနာလိုမျိုးအဲရှိနေတဲ့အပိုင်းတွေအကြောင်းမလို့ပေါ့နော်ထပ်ပြီးတော့လူတွေကတကယ်နဲ့ပေါ့နော်ဒီ NLD အစိုးရကိုထပ်ပြီးတော့ဒီပြည်ပြောင်းလဲရေးတွေကိုညံ့ညံ့နဲ့မှန်မှန်လုပ်နိုင်ဖို့ပေါ့နော်အဲဒီထပ်ပြီးတော့အာတာဝန်ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ကတော့အာမြင်ပါတယ်အဲ့တော့ဒီမှာရှေ့ကအမမခင်လေးပြောရသလိုပဲပေါ့နော်ကျွန်တော်တို့ကြံနေခဲ့တဲ့ဂတိတွေပေါ့နော်ဂတိကိုတွေဆိုရင်ဥမာအပြင်ဆိုရင်ပြည်တွင်းချင်းချိုင်းနဲ့ပတ်သက်တဲ့ဟာရှိရဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောတဲ့နေရာမှာကျွန်တော်တို့ကအာဒီအလုံးစုံပြင်ဆင်ရေးဆိုတာမျိုးလည်းရှိတယ်လို့မျိုးပေါ့နော်တစ်စိတ်တစ်ပိုင်းအဲကျွန်တော်တို့လုပ်လို့ရတဲ့ပြင်ဆင်လို့ရတဲ့အပိုင်းမျိုးတွေလည်းရှိတယ်လို့နောက် de facto ပေါ့နော်အဲ de facto ပုံစံလိုမျိုးပေါ့နော်ဒီအပြင်ဘက်မှာမပြင်တော့လဲအတွင်းမှာပေါ့နော်အဲဒီလုံထုံးလုံးနေလဲလုံပုံကန်ပုံတွေကိုပြောင်းလဲပြီးတော့အနှစ်တာရကိုဘယ်လိုပြောမလဲပြင်ဆင်တဲ့ဟာမျိုးလေးလဲလုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကတော့ပို့ပြီးတော့ဒီ9နှစ်မှာပေါ့နော်အာရုံစိုက်ပြီးချင်းနဲ့နောက်တစ်ခုကဒီကျွန်တော်ဘယူရိုကရေစီရန်တရားကိုကျွန်တော်တို့မောင်းနေတဲ့အခါမှာလဲအရှိန်9နှစ်မှာအချိန်ကြီးပေးပြီးွားပြီလို့တော့ကျွန်တော်တို့အနေနဲ့မြင်တယ်ပေါ့နော်ဒီ9နှစ်မှာတော့ကျွန်တော်တို့ဘီယိုဂရစီရန်တရားတွေမှာတိကျတဲ့ mandate တွေကိုချပေးရမယ်ဒီ mandate တွေကိုလုပ်နိုင်တဲ့ resource ပေါ့နော်အဲရင်းမြစ်တွေကိုချပေးရမယ်နောက်တကယ်လုပ်နိုင်တဲ့လူတွေကိုလည်းတွန်းတင်ရမယ်ပေါ့နော်မလုပ်နိုင်မလုပ်မချုပ်မပြုတ်တွေကတော့ကျွန်တော်တို့နိုင်ငံကသူများထက်ဆယ်လမ်းလောက်နောက်ကျနေတဲ့အခါမှာပေါ့နော်ကျွန်တော်တို့မလုပ်မချုပ်မပြုတ်ပုံစံတွေကတော့အလုံးမဖြစ်ဘူးလို့မြင်တယ်ဆိုတော့ဒီရာလေးတွေကအရင်ဆုံးပေါ့နော်ဟို issue ပေါ့နော်ဟိုကန်တာအလိုက်မပြောခင်ဒါလေးကတော့အဲကျွန်တော်တို့ဒီဒီသူရဲ့ framework အနေနဲ့ပေါ့နော်ထားပြီးတော့အဲလုပ်စီချင်တဲ့အပိုင်းပ
ါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဖွင့်လေးဒီတန်းလေးပြီးတဲ့အချိန်ကျတော့တဲ့တယ်ကျွန်တော်တို့ရှင်းနေကြရအောင်မခင်လေးမခင်လေးအနေနဲ့အလိုကဏ္ဍတွေကိုအဓိကဦးစားပြီးလုပ်စီချင်တဲ့ပုံရှိပါလေအ
ဲဘယ်လိုကဏ္ဍတွေလဲဆိုရင်တော့ခုနကကိုမောထွန်းလေးပြောသွားတယ်ပေါ့လူမှန်နေရာမှန်ဆိုတဲ့ဟာကျတော့ကဏ္ဍကိုကျွန်မမပြောခင်တာ over all ပဲပေါ့ဟာဘာလို့ကျွန်မတို့ဒါကိုတက်ကတည်းလေးနဲ့ပြောရလဲဆိုတော့ဒီပြီးခဲ့တဲ့အစိုးရကလည်းလူအစိုးရလို့လည်းပြောကြတာပေါ့နော်လူအစိုးရလို့ပြောကြတယ်ဆိုတာဒါကကျွန်တော်ကအသက်အားဖြင့်ဖွဲ့ခြားဆက်ဆံတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံကဟိုနိုင်ငံတကာရဲ့အပြောင်းအလဲနဲ့အတူအတူပြည်လိုက်ဖို့ဆိုရင်တော့အရွယ်ဆုံးပါဖို့လို့နော်လူကြီးရောလူလက်ရောလူငယ်ရောပါရမယ်အခုလူငယ်တွေထဲမှာလည်းသူပြောနေတယ်ကိုမော်ထွန်းတို့ဆိုလည်းခေတ်ပညာရောနိုင်ငံတကာအတွေ့အကြုံရောအားလုံးရှိနေတဲ့လူတွေဖြစ်တဲ့အခါကျတော့ဒီလိုမျိုးပေါ့လူငယ်ပိုင်းတွေရဲ့အားကိုလည်းကျွန်တော်တို့ရှိပါတယ်နောက်အမျိုးသမီးတွေရဲ့အားကိုလည်းယူရမယ်အစိုးရဖွဲ့တွေမှလည်းအမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ကျွန်တော်တို့စူးစမ်းရမယ်ဒါကဘာလို့လဲဆိုတော့အခု POA interview တုံးနေတဲ့အချိန်ကအင်တန်မှဟိုအကြောင်းတိုက်ဆိုင်တယ်လို့ပြောလို့ရတယ်ဟိုကအစိုးရဖွဲ့အသေးအတွက်ကိုကျွန်တော်တို့ပြန်ပြီးတော့ recruit လုပ်ဖို့စဉ်းစားနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ဒီ interview လေးကနေပေါ့နော်ဆရာတော်အတွင်းကျင်တာပါကျွန်တော်တို့မှန်မှန်ကန်ကန်နဲ့လုံနိုင်ခဲ့နော်လူကြီးလူငယ်မျိုးသမီးအလှဝဆုံးပေါ့ပါတဲ့အစိုးရအဖွဲ့ဖြစ်ဖို့တော့တရားပြန်ပြီးတော့သုံးသပ်စီခြင်းနဲ့ဆိုတော့လေကျွန်မပထမဦးဆုံးတော့ပြောချင်ပါတယ်နောက်ထပ်တစ်ခုဟိုဖတ်ပြောရမယ်စပီးရင်တော့ဥပမာအပြင်ကျွန်မမျိုးသမီးရေးလုပ်တဲ့ဖြစ်တဲ့အတွက်မျိုးသမီးကိစ္စတွေကိုတကယ်အကောင့်ထဲပေါ်ဖို့ပေါ့ကျွန်တော်တို့ရှင်မှာ Nest Fall လို့ခေါ်တယ်နော်အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာပြူဟာစီမံကိန်းဆိုတာ၁၀နှစ်တာစီမံကိန်းရှိခဲ့ပါဒါပေမဲ့ဒီစီမံကိန်းကိုလည်းပြီးခဲ့တဲ့အနှစ်ဒီဆွေးရလက်ထက်မှာလည်းတက်နိုင်နေရတော့ဘူးကေမင်းကြီးဆန္ဒရဲ့အောက်ကနေလုပ်ဖို့ဆောင်ရွက်ပါတယ်ဒါပေမဲ့လုပ်တဲ့ကံညနေရမှာတော့လက်တွေ့မှာအားနည်းမှုတွေရှိတယ်မပြည့်စုံမှုတွေရှိနေတဲ့အခါကျတော့ဒါကို PPD နဲ့လုပ်နိုင်အောင်ဘူဝါရပြောင်းမလားနော်ဘယ်လိုပြောင်းလဲပြီးတော့ဘတ်ဂျက်တွေဘယ်လိုထပ်ပြီးတော့ပြုနှင့်မလဲဒါတွေကိုလည်းဒီကတော့ကျွန်တော်ကတော့စဉ်းစားဆီစဉ်းတယ်လို့ပြောချင်ပါတယ်ဘူဝါရကဥပဒေရောပေါ့နော်မျိုးသမီးနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းပို့ပြီးတော့ TTA အောင်လည်းကျွန်တော်တို့ပြောနေတယ်ပို့ပေါင်းတော့လို့ပြောတယ်မျိုးသမီးများပေါ်အကြံဖတ်မှုဘာကွယ်တားဆီးဥပဒေကိုကျွန်တော်တို့ပေါ်ထွန်းမှုကြိုးစားခဲ့တာ9နှစ်ကျော်အရင်အရှိတ်တက်တန်းမှာလည်းဖြစ်လာမလားလို့မျှော်လင့်ခဲ့ပေမဲ့မဖြစ်ခဲ့ဘူးနောက်အစိုးရကိုချိန်ရွှေ့လိုက်ရတဲ့ဒီဥပဒေကိုလည်းတကယ်ချိရောက်ပြီးတော့တိုင်းရင်းသားဒေသမှာရှိတဲ့နော်ဟိုပြည်မခတို့မှာရှိတဲ့အမျိုးသမီးတွေကိုပါကာကွယ်ပေးနိုင်တဲ့ဥပဒေမျိုးနော်တစ်စုံလုံးရုပ်ကိုကာကွယ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်ဖို့ကျွန်တော်မျှော်လင့်ပါတ
ယ်ဟုတ်ကဲ့ကိုမော်ထွန်းအောင်ကကိုတိုင်လေးပဲဇူကော့ပဲဝင်ခဲ့သူဆိုတဲ့အခါကျတော့ကိုမော်ထွန်းအောင်မှာဟလာအနာဂတ်မြန်မာနိုင်ငံတော့ဒါကျွန်တော်တို့ကအခုအနာဂတ်မြန်မာနိုင်ငံတော့ကိုပုံဖော်နေတယ်လို့ပဲဆိုကြပါစို့ဒါကိုမော်ထွန်းအောင်မှာဒီလိုစိတ်ကူးအဖေးကြီးရှိပါတယ်ကိုမော်ထွန်းအောင်သားဆိုရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးလုပ်မယ်လို့စဉ်းစားထားတာရှိပါလဲကိုမော်ထွန်းအောင
်ဒီဟာကျတော့ဟိုကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တယောက်တည်းရဲ့အမြင်လည်းဟုတ်တယ်ပေါ့နော်ဒါပေမဲ့ဒီဇူကော့ပွဲဝင်တဲ့အခါကျတော့ဒီမဲဆလာရှင်ဗီဒီယိုနဲ့စကားပြောရင်းနဲ့ပို့ပြီးတော့တည်လာတဲ့ဟာလေးလည်းရှိရပါတော့ဆိုတော့အဲ့ဒါလေးတွေကိုလည်းပြောင်းဆက်ပြီးတော့ပြောလို့ပါတယ်ကျွန်တော်တို့ဒီလက်ရှိအစိုးရဒီ9နှစ်တက်တန်းကကျွန်တော်အမြင်ပေါ့နော်ကျွန်တော်နိုင်ငံအတွက်အရင်အရေးကြီးတယ်အ နံပါတ်၁ကဘာလို့အရေးကြီးလဲဆိုရင်ဒီငင်းချမ်းကြီးကျွန်တော်ငင်းချမ်းကြီးစလာတာ2012လောက်ကစလာတယ်ဆိုရင်ကျွန်တော်တို့10နှစ်နီးပါးရှိတာပေါ့နော်တဖြည်းဖြည်းနဲ့လူတွေကလည်းဤတာပဲပေါ့နော်အဲ့ခါကျတော့တကယ်ပဲတွက်လက်တဲ့ပေါ့နော်ငင်းချမ်းကြီးနောက်ဟိုထင်တာမြင်တာရှိတဲ့ပေါ့နော်အပေးယူတွေရှိတယ်နောက်တကယ်ပဲနိုင်ငံကြီးပေါ်ဆောင်နိုင်တဲ့ငင်းချမ်းကြီးဥမာအပြည့်ဆိုရင်ကျွန်တော်တို့ကဒီခါလေကြတော့အစိုးရကိုယ်တိုင်ကဝိလေကြောင်ပတ်လုံးနေတာမျိုးတွေကျွန်တော်တို့ခန်းစားရတယ်ဒီတန်းတူရေးကိစ္စရက်တွေပေါ့နော်ဖက်ဒရယ်ကိစ္စရက်တွေလို့ပြောတဲ့နေရာမှာအစိုးရကကျွန်တော်တို့မျက်မမြင်စဉ်ဆန်းတယ်လို့ပဲဖြစ်နေတယ်ဖက်ဒရယ်ကိစ္စပါညာပြော blueprint မရှိဘူးပေါ့နော်ဒါကအဲ့လိုမျိုး blueprint ကိုဒီလက်ရှိအစိုးရလက်ထက်မှာအပြည့်ပြည့်သားသားပေါ့နော်ဟိုပြောလိုက်စီချင်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးကဦးစားပေးပြီးတော့လုပ်တင်တယ်လို့မြင်တယ်နောက်တစ်ခုကဒီ covid ကြောင့်မလို့ပေါ့နော်ကျွန်တော်တို့နိုင်ငံကအခုဆိုရင်ပို့ပြီးတော့တိတာလာပြီပေါ့နော် COVID-19 ရဲ့တက်ရောက်မှုကကျွန်တော်တို့လာမဲ့၅နှစ်လုံးလုံးကိုကျွန်တော်စိတ်ထင
်
တက်ရောက်နေဦးမှာပဲအဲခံရမှာဆိုတော့ဒါအတွက်လည်းကျွန်တော်တို့က resilient ဖြစ်တဲ့ government ပေါ့နော် mitigation ရှိတဲ့ဟာပေါ့နော်ပြန်လည်ပြင်ဆင်နိုင်တဲ့ဟာတော့အဲဒီလိုမျိုးဟာအတွက်ကကျွန်တော်အကြံဉာဏ်တွေအများကြီးလိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့အစိုးရအနေနဲ့ဒီနိုင်ငံတော်အဆင့်ပေါ့နော်ဒီစီးပွားရေးအပြုအမူပြောင်းလဲရေးဆိုင်ရာ commission လိုမျိုးပေါ့နော်အရေးပကပညာရှင်တွေလည်းပါဝင်နိုင်တယ်နိုင်ငံခြားမှာရောက်နေတဲ့လူမြန်မာပညာရှင်တွေနောက်ဒီပပညာရှင်တွေလည်းပါဝင်ကြံပေးနိုင်တဲ့အဲ့လိုကော်မရှင်ကြီးတရအနေနဲ့ကိုတုံ့ပြန်တင်တယ်လို့မြင်တယ်ပေါ့နော်ကျွန်တော်တို့ဒီဝန်ကြီးတယောက်ကပဲဟိုလုံနေလုံနိုင်တဲ့အလုပ်မျိုးမဟုတ်ဘူးပေါ့နော်ဝန်ကြီးတွေလုံနေတာကိုလည်းကျွန်တော်ကသဘောမတူလို့ပြောတာမဟုတ်ပါဘူးဒီဆက်ပုံပြီးကြဲကြဲပြန်ပြန်တုံ့ပြန်ဖို့လိုတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပညာရှင်တွေနဲ့ဒီကော်မရှင်ပုံစံနဲ့ပေါ့နော်ကျွန်တော်တို့အစိုးရနဲ့ဟိုတွဲဆိတ်ဆက်ပြီးရောပေါ့နော်လှုပ်ဆောင်နိုင်တဲ့အခင်းကျင်းမျိုးကိုအလင်းမြန်လုပ်ဖို့လိုတယ်လို့မြင်တယ်။နောက်တစ်ခုကကျွန်တော်တို့ climate change climate change ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ COVID-19 ကလည်းရာသီဥတုပြောင်းလဲရေးနဲ့ဆက်ဆက်နေတယ်လို့လည်းဒီပညာရှင်တွေကပြောကြတယ်ပေါ့နော်။နောက်လာမယ့်ဆယ်စုနှစ်တွေမှာကျွန်တော်တို့ပိုပြီးပြင်းထန်တဲ့ virus တွေထွက်လာနိုင်တယ်။နောက်ဒီဟာကကျွန်တော်တို့ what if ပေါ့နော်အကယ်လို့များသာဒီ COVID-19 ကဒါလည်းကျွန်တော်တို့ဒီပိုဆိုးွားတဲ့ဟိုဆယ်စုနှစ်တွေရဲ့အဆဖြစ်ခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါဒီ climate change ကိုလည်းကျွန်တော်တို့ကဟိုပတ်ပေါင်းစုံပေါ့နော် national security နိုင်ငံတော်လုံခြုံရေးရှုထောင့်ပေါ့နော်နောက် human security လူမှုအတိုင်းဝိုင်းလုံခြုံရေးပေါ့နော်လူသားလုံခြုံရေးရှုထောင့်နေရနေပြီးတော့စဉ်းစားရတဲ့ commission တရက်လည်းလုပ်နေပါတယ်ပေါ့နော်ကျွန်တော်တို့နိုင်ငံစိုက်ပျိုးရေးနိုင်ငံဖြစ်တဲ့အခုလိုမျိုး COVID ဖြစ်တဲ့အခါမှာဒီခုနကပြောတဲ့အဲဒီစိုက်ပျိုးရေးမှာထိခိုက်လာမဲ့ဟာမျိုးတွေပေါ့နော်ခုနကျွန်တော်တင်ပြီကျွန်တော်မြင်ချင်တဲ့ဒီ National Economic Commission လို့မျိုးအဖွဲ့တွေနဲ့တွဲဆက်ပြီးလုပ်နိုင်မဲ့ဒီ climate change ပေါ့နော်အဲနိုင်ငံတော်အဆင့်ဒီရာသီဥတုပြောင်းလဲရေးနဲ့ဆိုင်တာဝိုင်းစင်းစားမဲ့အဖွဲ့ပေါ့နော်မွန်ရက်အောက်မှာရှိတဲ့ဟာမျိုးမဟုတ်ဘူးပေါ့နော်အပေါင်းဆုံးခုနလိုပဲပညာရှင်တွေပါနိုင်မဲ့အထက်မှာခုနပြောလို့ urban planning လုပ်တဲ့ဆရာတွေပါမယ်နောက်ကျွန်တော်တို့စိုက်ပျိုးရေးလုပ်တဲ့လူတွေပါမယ်နောက် transport နဲ့ပတ်သက်ပြီးရောပေါ့နော်ကုန်စည်ပို့ဆောင်ရေး logistic နောက်ဆုံး technology ပေါ့နော်ဆိုအဲ့လိုမျိုးပါဝင်ပြီးတော့ဝိုင်းစင်းစားတဲ့ကျွန်တော်နိုင်ငံရဲ့ climate change နဲ့ပတ်သက်ပြီးဘာလို့ဆိုကျွန်တော်တို့ရဲ့အညာဒေတာအခုကတဖြည်းဖြည်းခန်းစားနေရတယ်ကို coastal area ပေါ့နော်ကမ်းရိုးတန်းဒေတာနဲ့အညာဒေတာအထူးဖြင့်ခန်းစားနေနောက်တစ်ခုကျတော့ကျွန်တော်တို့ဒီအရန်မြင့်မားလာတယ်ပေါ့နော်ဒီကျွန်တော်တို့ပြည်တွင်းရွှေ့ပြောင်းဒုက္ခသေးချာလဲကျွန်တော်တို့ငင်းချမ်းကြီးကိုထိခိုက်နိုင်တယ်အဲ့တော့ climate change ကဒီရာသီဥတုပြောင်းလဲရေးအတွက် commission တရက်ကဒီ၅နှစ်သက်တမ်းမှာလို့ရပေါ့နော်ဒါလေးကိုလုပ်ဆွေးချင်ပါတယ်
ဟုတ်ကဲ့
နောက်တစ်ခုကျွန်တော်မြင်တဲ့ဥစ္စာပေါ့နော်အခု၅ခုပြောတာတစ်ခုတက်ပြောရ
ဲဆိုရင်ပေါ့နော်ပြောပါခင်ဗျာ
ဒီ institution တွေအားကောင်း
ကိုကိုဘုံတို့ပြောတယ်ပေါ့မက်ကီကတစ်ဆက်ကပြင်းနေတယ်ကိုဘုံတို့ပြော
ဟုတ်ဟုတ်ညင်ချင်တာကကျွန်တော်က ministry တစ်ခုပေါ့နော်အဲဥမာ youth နဲ့ women နေတော့ပေါ့နော် ministry တစ်ခုကျွန်တော်အနေနဲ့ညင်ချင်တယ်ဒါမှအဲလက်တွေ့ကြကြပေါ့နော်ကျွန်တော်တို့ပေါင်းဆက်ပြီးတော့အဲ gain တွေ့နိုင်မှာဘာလို့ဆိုတော့ဒီဒီတည်းရဲ့အောက်မှာပေါ့နော်ကျွန်တော်တို့ခုနပြောလို့တို့ဖုံးဖြိုးရေးကိစ္စရက်တွေရှိမယ်မွေးစည်းဝါကပ်ွယ်တာစီရေးကိစ္စရက်တွေဒီအားကစားကိစ္စရက်တွေနောက်လူငယ်နဲ့အလုပ်ကိုင်ပေါ့နော်နောက်လူငယ်တွေရဲ့ဒီနိုင်ငံရေးမှာပါဝင်မှုအဲ့လိုမျိုးတွေကိုတကယ်လက်တွေ့ကြကြပေါ်ဆောင်နိုင်တဲ့အမျိုးပေါ့နော်အဲ့လို ministry မျိုးတွေလည်းရှိတဲ့နေပြီနောက်ဖြုတ်တင်တဲ့ဟာတော့ဖြုတ်လိုက်ပေါ့နော်ဟိုထပ်ထည့်တဲ့ဟာမျိုးတွေကြတော့ new institution တွေလုပ်နေတဲ့ဟာမျိုးတွေကြတော့အဲဒီထပ်ပြီးတော့ပေါ့နော်အဲလုတ်တင်တယ်ပေါ့နော်ဒါကတော့ကျွန်တော်အနေနဲ့ဒီ9နှစ်တာ issues အလိုက်ကြည့်ရင်တော့ဒါလေးကတော့ကျွန်တော် priority ပါပေါ့နော်တခြားကိစ္စတွေတော့ရှိပါသေးတယ်
ဟုတ်ကဲ့ဆိုတော့ဒါကိုမတော်မပြောဒီရင်းချင်းချင်းရှိတယ် COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရမယ့်စီးပွားရေးပြန်လည်နယ်လန်ထူရေးနောက်ထပ်ဒီလိုအလားအလာမျိုးတွေကိုအခြေအနေမျိုးတွေကိုရင်ဆိုင်တိုင်းရေးပေါ့နော်ဒါရှိမယ်ပြီးတော့ဥရရာတွေပြောင်းလဲရေးကိစ္စဟလာအားဆိုင်ပြီးတော့လုတ်စေခြင်းနဲ့ပြီးတော့လူငယ်နဲ့အမျိုးသမီး ည်းပတ်သက်ပြီးတော့တရားဝန်ကြီးဌာနတစ်ခုကိုဖွဲ့စည်းစေခြင်းနဲ့ကိုမော်ထွန်းရဲ့ဆန္ဒကလူငယ်နဲ့မျိုးသမီးဝန်ကြီးဌာနဖွဲ့စည်းကိစ္စကတော့မကင်လေးကကန့်ကွက်စရာအကြောင်းရှိပါမထင်ဘူး။ဆိုတော့မကင်လေးကိုမော်ထွန်းပြောတဲ့ကိစ္စရဲ့အပြင်မကင်လေးနေနဲ့ရောဘယ်ကိစ္စအပြီးကိုထပ်ပြောခြင်းသေးလဲ။
အဲဟုတ်ကဲ့ပါခုနကကိုမော်ထွန်းကဒီလိုမျိုးပေါ့နော်အမျိုးသမီးနဲ့လူငယ်ဝန်ကြီးဌာနတစ်ခုပေါ်ထွန်းတဲ့လေပြောပြတဲ့ဆိုလေစေစုတင်နေကျမလည်းအပြေဝါတန့်ခွဲရမယ်ဆောက်ခံပါအဲ့လိုဘာလို့လဲဆိုတော့အဲဒါဟုတ်ပဲကျမထပ်ပြီးတော့ highlight လုပ်ချင်တာကလူငယ်ပြည်ဝန်ကြီးဌာနအောက်မှာဆိုလို့ရှိရင်ကျမတို့ကလူသမီးလူငယ်မတန်ဆန်ကလေးတငယ်အကုန်လုံးပေါ့နော်အရေးအာခေါင်းဆောင်ကိုသူတို့ကပဲကြိုက်ရတယ်နောက်တစ်ခုကrelief and resettlement လို့ပြောရပေါ့နော်ပြန်လည်နေရာချထားရရောသဘာဝဘေးရနေရာကယ်ဆယ်ရောတကယ်ကိုမှအကုန်လုံးပေးနေရ service ပေးရတဲ့ဟာတွေကိုပဲဒီဝန်ကြီးဌာနတစ်ခုကခိုင်ရတဲ့ခါကျတော့သူတို့ကမနိုင်ရင်းဖြစ်တယ်တကယ်လည်းပတ်သက်ကိုအရင်တော့ရတဲ့ဌာနတစ်ခုဖြစ်တဲ့ခါကျတော့လူစွာအရင်နဲ့လည်းမလောက်ဘူးငွေစွာအရင်နဲ့လည်းမလောက်ဘူးဒီပြင်သားလည်းလိုအပ်နေတဲ့ခါကျတော့အခုလိုမျိုးခွဲပြီးတော့စက်တန်းနန်းပီပီနဲ့လုံနိုင်ပါမယ်ဆိုရင်တော့ဒီမှာနေမှာပိုကောင်းတဲ့အလားအလာတွေကျွန်မမြင်ရမယ်လို့ကျွန်မယူဆရဲဒီအတွက်လည်းကျွန်မကဒါကိုလည်းထပ်ပြီးတော့ကျွန်မတိုက်တွန်းခြင်းနဲ့နောက်တစ်ခုကတော့ကျွန်မကဟိုကပြောတဲ့ bureaucracy ရန်နီယာ reform လို့ပြောတဲ့ခါမှာအခုကျွန်တော်တို့ကြည်ရဲ့အောက်ကနေပြီးခဲ့တဲ့မှာနေမှာဖွေအုပ်ကိုဖက်ထုတ်လိုက်တယ်ဝန်ကြီးဌာနတစ်ခုဖြစ်နေတော့ဖက်ထုတ်လိုက်တယ်အဲ့ခါမှာကျွန်တော်တို့ပြန်တုံးတက်စီအဲ့ဒီဝန်ကြီးဌာနအတိတ်ကအရင်တော့ကျွန်တော်တို့က constitution အရာပြည်ထရေးအောက်မှာရှိလို့လောက်ပိုင်းခွင့်တွေကဘလို့ပဲရဆိုပြီးတော့ကျွန်တော်တို့အများကြီးပေါ့နော်အကြောင်းကြီးကြားကြတဲ့ခါကျအခုဖက်ထုတ်ပြီးမှကျွန်တော်တို့ဘာတွေပြည်ပြည်ရေလောက်နိုင်တယ်ကျမတို့တာမန်ကြည့်သူလူလူတယောက်အနေနဲ့ပြောရမယ်ဆိုရင်တော့ GAD reform မဖြစ်မနေလုပ်တဲ့နေကျမတို့ထင်တယ်။ဖြိုးအုပ်ကပြည်ပြည်ပြောင်းနေလုပ်တဲ့နေထင်တယ်။ဒါဘယ်မှာတွေ့လဲဆိုကျမတို့ COVID ပေါ့။နော် COVID ကာလမှာကျမတို့လုပ်ကန်ဆောင်တဲ့အခါမှာဈာမကြီးဝန်ကြီးဌာနကပဲဥစားမယ်ဒီကနော်သူ့နောက်မှာလူငယ်ပြန်ပါမယ်ဖြိုးအုပ်ပါမယ်ပြည်ရေးပါတကယ်တော့အဲ့လူတွေအားလုံးအဲ့ဝန်ကြီးဌာနကတာဝန်ရှိသူအားလုံးက coordination ကောင်းကောင်းနဲ့နော်တိတိကျကျလုပ်ပါ။ဒါပေမဲ့ဖြိုးအုပ်ကကဲအခမ်းအနားပြောင
်း
အခုကဲဆယ်ရေးတွေထောက်ပံ့ရေးတွေနော်လုပ်ကြတယ်၊ကုညီရေးတွေလုပ်ကြတယ်အစိုးရကစိတ်ကောင်းစေတနာနဲ့တော့တကယ်ကိုယ့်ရဲ့အစိုးရရဲ့ဘတ်ဂျက်ထဲကနေကုညီတင်လို့ပဲဒါပေမဲ့ကျမတို့ပြည်သူလူထုကြားမှာပို့ပြီးတော့အငင်းပွားမှုတွေနဲ့မတည်လည်မှုတွေဖြစ်တယ်အကြိမှုတွေဖြစ်လာတဲ့အခါကျတော့ဒီဂျီဒီဘောင်းဘလို့ပြည်ပြည်ပြည်နဲ့လုပ်မလဲအဲ့ဒါကိုလည်းပို့ပြီးတော့လုပ်စေခြင်းနဲ့ပြည်ုပ်ထဲမှာရှိတဲ့ရင်တော့ပေါ့နော်ကျမတို့ဒီအဲတမလို့ဘက်ကနေပြီးတော့ကနေကြောင်းလာပြီးတော့တောင်းနှောင်းဆောင်နေပြီအများစုရှိနေတယ်လို့ပြောပေမဲ့ခုနကကိုမော်ထွန်းလည်းပြောခဲ့တယ်လုံမယ်ဆိုရင်တပြက်သက်သားနဲ့တိတိကျကျနဲ့ဆံပြအနေနဲ့လုပ်ပြမယ်ဆိုရင်တော့ဘလောက်ပဲ resist နေတဲ့ဟာမျိုးတွေနော်အခန်းတင်တာတွေမလုံမရှုံမပြုတ်လုပ်ချင်တဲ့ဟာတွေကပြီးရင်သူကသူအလိုလျောက်နဲ့ဒီနေ့အောင်မွန်တဲ့စနစ်တွေမှာပါလာတယ်လို့ကျွန်မယူဆတယ်အဲ့ဒီအတွက
်ဟုတ်ကျွန်တော်တစ်ချက်လေးဖတ်ပြောလိုက်ကျွန်တော်တိတိလောက်လေးဖေးဥပပြင်ပြောင်းလို့ရေးဆိုပြီးတော့သူတို့စီမံကိန်းကိုစွဲပြီးတော့လုတ်တာလုတ်တယ်လို့ကျွန်တော်နားလဲဒါပေမဲ့ဟိုခွေအုပ်ကိုပြည်ထောင်စုကနေပြီးတော့ခုနကလိုဝန်ကြီးဌာနတစ်ခုတီးခြားလက်အောက်ကိုထားလိုက်တဲ့ဒီမှာအလုံးမျောလင်းချက်တွေကတော်တော်လေးရှိကြကြရေးချင်းတော့ဟာခွေအုပ်ကအဓိကပြောင်းလဲမှုလို့နေတဲ့ခါကျတော့ဒါတိုင်းပြည်ရဲ့စံပြုပြောင်းလဲကဏ္ဍကဖြစ်လာမလားဆိုပြီးပြောလင်းခဲ့ပြီးမြေပြီးခဲ့တဲ့9နှစ်မှာဘာမှထူးခြားတဲ့သတင်းတာပြောင်းလဲတာမရှိခဲ့ဘူးဆိုတော့ဒီထက်ပိုပြီးတော့ပြည်ထောင်စုရဲ့ကိုအရှင်းညှင့်ဖို့လိုတဲ့သဘောရှိတာပေါ့မခင်လေးတော့
ဟုတ်ပါတယ်ပြုပြင်ပြောင်းလဲလေးကိုပို့အရှိန်ညှင်းဖို့တို့တို့တကယ်ဆောင်ရွက်မဲ့မူဝါဒဘာတွေလုပ်မှလဲဒီငါးနှစ်ထဲမှာဘယ်ဟာကိုပြောင်းလဲမှလဲကျမတို့ကတစုံလုံးမပြောင်းနိုင်ဆိုတာနားလေကျမတို့အရန်တော့မှမရှိအချိန်ညူလဲနားလေတယ်အဲ့တော့ဘာကိုပြောင်းမှလဲအပြောင်းမယ်လို့ပြောထားတဲ့ဟာကိုလေခုနကဦးမော်ထွန်းလေးပြောပြီးဂရိကုပ်ကိုလည်းတင်းတင်းစီစာတည်နိုင်မဲ့ဂရိကုပ်ကိုပေးပြီးတော့ PP ပြင်လုတ်ပြစီတယ်အဲ့လိုလုပ်ပြမှသာလဲကျမတို့ကလည်းပို့ပြီးတော့လူလူကလည်းလေးစားလိုက်နိုင်မယ်ပို့ပြီးတော့လည်းဒါသူတို့အတွက်လည်းပို့ပြီးတော့အောင်မြင်တဲ့အစိုးရဖြစ်မှာပေါ့နော
်ဟုတ်တယ်အဲ
့လိုကျမပြောချင်တာပ
ါကျွန်တော်ခေါင်းထဲမှာအနေနဲ့အစိုးရကျွန်တော်တို့ပြီးခဲ့တဲ့9နှစ်ကနေစပေါ်လာတဲ့အစိုးရအခုနောက်လာမယ့်9နှစ်ဆိုတော့လည်းဟလာလူလူကနေပြီးတော့အခိုင်အမာကိုလုပ်ပိုင်ခွင့်ပေးလိုက်တဲ့အစိုးရဟလာလွှတ်တော်တဲ့အစိုးရကြီးဖြစ်လာမယ်ဆိုတဲ့အချိန်မှာကျွန်တော်ကငကိုတော့ရှိခဲ့ဘူးတဲ့အတွေ့ပေါ့နော်လူတွေကဗာမြင်နေတာလဲဆိုတော့သူတို့ရဲ့နေတတူကဘဝကိုတိုက်ရိုက်လာတက်ရောက်တယ်နေတူတော့ဘောမှာတိုက်ရိုက်ညင်ရတဲ့ခံစားရတဲ့ပြည်ပြည်ကြောင်းလေးမှုကိုသူကလူကျင်တာဟလာဒီနေ့ပြည်ပြည်ကြောင်းလေးလုတ်ပြီးတော့နောက်ငန်းလေးမှာမှအတီးအွက်ခံစားမဲ့ဟာမျိုးကိုသူတို့မလူကျင်တာမဟုတ်ဘူးလူကျင်ဒါပေမဲ့နေတူတော့ဘောကသူတို့ကြုံနေရတဲ့ဟာတွေမှာဘာလို့ထိပြည်ပြည်ကြောင်းလေးထုတ်သက်သွားပြီလဲဆိုတာမျိုးကိုသူတို့ကလူကျင်ကြတာဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတဲ့မိကုန်းတစ်ခုကကိုမထုံးကနေကျွန်တော်ပြန်စားလိုက်ပါမယ်ပြီးခဲ့တဲ့ဇူရ9နှစ်တက်အတွင်းမှာအားအနည်းဆုံးဖြစ်ခဲ့ပြီးတော့ဟလာဒီဟာကိုဒီနောင်လာမဲ့9နှစ်တက်မှာလဲကောင်းကောင်းပြည့်ပြင်ပြောင်းလဲနိုင်တဲ့အချက်အခြေအနေလုပ်ငန်းကဏ္ဍစကားလည်းရှိတယ်ဆိုဘာလို့များကိုမထုံးမြင်နေတယ
်ဒီဟာကကျွန်တော်မြင်တာကတော့ဒီ subnational government ပေါ့နော် subnational government reform လို့မြင်တယ်ဒီတိုင်းနဲ့ပြည်နယ်အစိုးရပေါ့နော်တိုင်းနဲ့ပြည်နယ်အုပ်ချုပ်မှုလို့ကျွန်တော်မြင်တယ်အဲ့ဒီမှာဘာတွေပါမလဲဆိုတော့ကျွန်တော်တို့ municipal က government နေလည်းပါမယ်ပေါ့နော်အဲဒီစီးပင်းတရားအုပ်ချုပ်ရေးဖွဲ့နေကျွန်တော်တို့ miss ဖြစ်သွားတာလားအဲ့ဒါလို့ကျွန်တော်အနေနဲ့မြင်တယ်ကျွန်တော်တို့အနေနဲ့လွဲသွားတာပေါ့နော်ဟိုဒီ9မြတ်တာလွဲသွားတဲ့ဥစ္စာအဲ့ဒါကျွန်တော်တို့ဒီတိုင်းငယ်ပြည်နယ်တွေမှာဒီစီးပင်းဥပဒေတွေကိုကျွန်တော်တို့ပြန်ပြီးတော့အဲတုံ့တက်တင်တယ်စီးပင်းဥပဒေတွေမှာကျွန်တော်တို့တကယ်ဒီမိုကရေစီအနှစ်သာရနဲ့ဒီ accountability transparency ကိုပေါ့နော်အဲရနိုင်တဲ့ဒီအခင်းချင်းမျိုးကိုကျွန်တော်တို့လုပ်ပေးရမှာပေါ့နော်အဲ့လိုလုပ်ပေးတဲ့အခါမျိုးပြီးရင်တို့ရဲ့ performance indicator တွေအဲ့တော့မှ performance indicator တွေထွက်လာမှာပေါ့နော်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့အခုခုနပြောသလိုမျိုးပေါ့နော်ဒီသူရတို့ရဲ့ target ဘွားကိုထိတယ်ဥပမာရေကောင်းရေတန်းရချင်းတို့မြန်မာနိုင်ငံမှာ50ရာခိုင်နှုန်းလောက်ကဟိုရေကောင်းရေတန်းမရသေးဘူးရန်ကုန်မြို့ပေါ်မှာတော့မှကျွန်တော်တို့ကဒီဘယ်လိုပြောမလဲ fight water ပေါ့
ဟုတ်တယ
် news ရလာတဲ့ဟာကကျွမ်းချုံနိုင်မှုက60ရာခိုင်နှုန်းလောက်ပဲရှိတယ်ပေါ့နော်မြို့ပေါ်မှာဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ကအဲဒီ municipal ကနေပြီးတော့ကိုယ့်ရဲ့ performance နဲ့ကိုယ်ကနေပြီးတော့သူ့ရဲ့မြို့နေပြည်သူတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိလာတဲ့အစိုးရဖြစ်ဖို့ဆိုရင်တော့ဒီဥပဒေကိုမဖြစ်မနေကျွန်တော်တို့ကအဲပြောင်းလဲရမယ်ပေါ့နော်ပြည်သူတွေတင်မြောက်တဲ့အဲဒီ service provider တွေဖြစ်လာရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးမဖြစ်နေဘူးတချို့နေရာမှာတော့တဝက်တစ်ပြက်ထိန်းချုပ်ထားတော့မယ်အခုတတိရန်ကုန်ကဥမာမြို့တော်ဝန်ကကျွန်တော်တို့ကတမတာအနေခန့်တယ
်
ခားလိုက်ပါရတာပေါ့နော်ဒါပေမဲ့ဒီဥပဒေထဲမှာပေါ့နော်ရန်ကုန်စီပင်ဥပဒေထဲမှာသူကပြောမယ်ဆိုရင်အစိုးရကဟို video အာဏာယူထားတော့မယ်ပေါ့နော်ကျွန်တော်တို့တခြားဝေးဝေးကြည့်ကြရမလို့ကျွန်တော်တို့မှာ success story ရှိပြီဒါမန္တလေးမြို့တော်မှာဒီကောင်းဆောင်ကောင်းတယောက်ရဲ့အောက်မှာပေါ့နော်အဲဘလောက်ထိတိုးတက်လာလဲပေါ့နော်ဆိုတော့အဲ့ဒါကဟိုကျွန်တော်တို့ထပ်အားဆိုင်လိုက်ရင်ကျွန်တော်စိတ်ထင်တကယ်လည်းဒီပို့ပြီးတော့လူတွေဒီမိုကရေစီပေါ်မှာ institution ပေါ်မှာယုံကြည်မှုပို့ပြီးတက်လာနိုင်တယ်လို့မြင
်ဟုတ်ကဲ့မထင်လေးရောခုနပြောသလိုဟလာပြီးခဲ့တဲ့9နှစ်သက်တမ်းမှာအနည်းဆုံးဖြစ်ခဲ့ပြီးတော့ဒီလာမယ့်9နှစ်သက်တမ်းမှာလည်းပြုပြင်ပြောင်းလဲနိုင်တယ်လို့ရင်လည်းအောင်မြင်နိုင်တယ်လူတွေနဲ့လည်းလူတွေရဲ့နေထိုင်ဘဝဘဝကိုလည်းတိုက်ရိုက်ကြည့်တယ်ဆိုတဲ့ဟာမျိုးမကင်ပါများတွေ့ပြီ
။အဲ့ဒါကတော့ပြောရမယ်ဆိုရင်တော့အများကြီးပေါ့နော်အများကြီးပဲ။အဲခုနကကျွန်တော်တို့စဉ်းစားကြသလိုပဲပေါ့နေထိုင်ဘဝကိုဆိုရင်လူတွေရဲ့စာဝတ်နေရေးပေါ့နော်။ဥပမာအချင်းအဲကျွန်တော်တို့ရန်ကုန်မြို့မှာနေတဲ့လူတွေဆိုရင်လည်းစာဝတ်နေရေးရောဟိုလမ်းကျတာတွေမေဆာမှုတွေညံပြင်းတဲ့ကိစ္စတွေကျွန်တော်တို့အရင်ပြောကြတယ်ဒါပေမဲ့အဲ PPD မင်းမဖြစ်လာဘူးเนาะမဖြစ်လာတဲ့အခါမှာကျွန်မကဘာမြင်လဲဆိုတော့ကျွန်တော်တို့ဘဲဆက်တာဘဲဆက်တာဆိုတာတဲ့ဟိုကျွန်တော်တို့ပထမ5နှစ်မှာခန့်အပ်ထားတဲ့ဒီကျွန်တော်ပြောတဲ့အတိုင်းပြည်နယ်ကိုရအခွင့်တွေရဲ့လှုပ်ဆောင်မှုဘာကြောင့်အားနည်းလဲဆိုတော့ကျွန်တော်တို့လိုပဲထပ်ပြီးပြောရရင်သုံးသက်တဲ့နောက်ပြီးတော့ကျွန်မသတိထားမိတဲ့လောက်တော့ဒီတိုင်းပြည်နယ်အစဉ်အစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့ပြည်ထောင်စုအစိုးရရဲ့လုပ်ပိုင်ခွင့်ကြားမှာရိုးရိုးဆက်တင်ဖြစ်ပြီးတော့တကယ်တော့ပေါ်ချောင်ရှိကဥပဒေရလဲခန့်သက်ထားရအောင်ပေါ့ဒါပေမဲ့အဲ့ဒီကြားထဲမှာဝီရောကြီးဖြစ်ပြီးတော့ပြည်ထောင်စုကလုံမာလို့လို့နော
်ဒီတိုင်းနဲ့
ပြည်နယ်နဲ့တိုင်းအစိုးရတွေကလုံမာလို့လို့နဲ့ဂျားလက်နေတဲ့အခါတွေကအများကြီးရှိတယ်ဒါပေမဲ့ဘယ်နေရာတွေမှာတချို့ကသွားဖြစ်လဲဆိုရင်တကယ်ဒီတိုင်းနဲ့ပြည်နယ်ကစူးစမ်းဆောင်တဲ့သူတွေဝန်ကြီးချုပ်တွေတချို့တော့အစိုးရအဖွဲ့ဝင်တွေရဲ့ဟိုပါနတ်မှုတွေသူတို့ရဲ့လိမ့်လာအကောင်းမှုတွေကြောင့်သူတို့ကဆန်းဆန်းဆောင်ဆောင်နဲ့အဲလုံနိုင်ငံဟာဆိုရင်တော့အောင်မြင်သွားတယ်ပေါ့တော့ဒါကြောင့်ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်အစိုးရအသီးသီးရဲ့လုံပိုင်ခွင့်ကိုလည်းတတ်မှတ်မှတ်နဲ့ပို့ပြီးတော့တိတိကျကျပေးတယ်အဲလုံပိုင်ခွင့်ပေးရုံနဲ့မဟုတ်ဘူးသူတို့ရဲ့အားနည်းချက်တွေရှိတယ် performance တွေရှိတယ်ဆိုရင်လည်းကျွန်တော်တို့ကပို့ပြန်ပြီးတော့စောင့်ကြည့်ထိမှတ်တဲ့စနစ်ပြည်ပြည်နယ်လို့စီသူရဲ့မိခင်ပါတီအရပဲဖြစ်စီအစိုးရအဖွဲ့အရပဲဖြစ်စ
ီအဲ
့လိုမလုပ်ဘူးဆိုရင်အဲ့လိုတော့ကပဲဖြစ်စီပေါ့နော်အဲ့လိုမလုပ်ဘူးဆိုရင်ကျမတို့ရန်ကုန်အစိုးရလည်းအားလုံးမြင်တဲ့အတိုင်းပဲကျမတို့မှာစီမကောင်းကြရတယ်ဖြစ်ရဘယ်သူမှ perfect မဖြစ်ပါဘူးကျမပြောချင်တာလေဘယ်သူမှ perfect မဖြစ်ပါဘူးဒါပေမဲ့စောင့်ကြည့်မယ်ထိမ့်ကြက်မယ်ထိမ့်မှတ်မယ်ပိုကောင်းအောင်သူ့ကိုလုပ်ခိုင်းမယ်နော်ကျမတို့ကဒါ
အတားတွေအတားတွေလျှော့ပြီးတော့ဟလာလူလူအတွေ့ဆိုတဲ့တကယ်ကိုပြောပြောနေတဲ့လူလူအတွေ့ဆိုတဲ့ပြည်ပင်ဆောင်လေးကတော့ပြည်ပြည်ချင်းချင်းအကောင့်ထဲပေါ်နိုင်တယ်
ဆိုတော့ဟုတ်ကဲ့
ကောင်းတဲ့အလားအလာတွေကိုမြင်ရလိမ့်မယ်ဆိုကျွန်တော်လည်းအဲ့ဒီအတိုင်းပဲယုံကြည်စယုံကြည်ပါရကြဆိုတော့ဇူးလေးဆရာကြီးကတော့အားကြီးပါပဲဒါပေမဲ့ဒီမှာပဲကျွန်တော်ကိုရန်နာခွင့်ပေးပါအချိန်ပေးပြီးတော့ပါဝင်ဆင်းနေကြတဲ့မခင်လေးကိုမထွန်းအောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ
် Tribal Women Tree အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာတော်ခင်လေး SNLD ပါတီကိုစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆဲခိုင်လူသားထုတော်မဲဆန္ဒနယ်မြေအမှတ်9မှာရွက်ကောက်ဖို့ဝင်ခဲ့သူကိုစလလောင်းဦးမော်ထွန်းအောင်သူဆွေးနွေးသွားကြတာပါCovid-19 ရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိန့်ခန်းတွေကိုအင်္ဂါညတိုင်းဒေသအစီအစဉ်နေရာမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒေးပြဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ။